ပထမဆုံးဗြိတိန်နိုင်ငံဘက်ကသတင်းကိုကြားရမှာပါ။ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကယာရူးကနှုတ်ထွက်ကြောင်းကြာသပတေးနေ့ကကြေညာလိုက်ပြီးနောက်ပိုင်းမှာတော့ဗြိတိန်ဝန်ကြီးချုပ်တဦးအစားထိုးယာဒူးရယူပြီးချိန်မှာလဲရုရှားချူကျော်စစ်ကိုတွန်းလှန်နေတဲ့ယူကရိန်းကိုဗြိတိန်ဘက်ကခိုင်ခိုင်မာမာဆက်လက်ထောက်ခံဖို့မျှော်လင့်တဲ့အကြောင်းယူကရိန်းကပြောဆိုလိုက်ပါတယ်။ဗြိတိန်ရဲ့ယူကရိန်းအတွက်ထောက်ပံ့ကူညီမှုတွေလည်းအပြောင်းအလဲဖြစ်မှာမဟုတ်ကြောင်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကလည်းပြောပါတယ်။မတ်တိန်ဂီထိုက်ကပြောပြပေးမှာပါ
။ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကအာနာယကွန်ဆာဗေးတစ်ပါတီခေါင်းဆောင်နေရာကနေနှုတ်ထွက်ပေးမယ်လို့ကြားသာပရိနေမှာကြေညာပါတယ်။ပါတီခေါင်းဆောင်တစ်ရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုအခုစတင်နေပြီးခေါင်းဆောင်တစ်တက်မလာခင်အထိဒီတာဝန်တွေကိုဆက်ပြီးတော့ထမ်းဆောင်သွားမယ်လို့လည်းဝန်ကြီးချုပ်ဂျွန်ဆန်ကဒေါင်းနင်းလန်နေအိမ်ရှိမှာမင်ကွန်းပြောခဲ့ပါတယ
် It is clearly now the will of the parliamentary conservative party that there should be a new leader
ပါတီမှာခေါင်းဆောင်တစ်နဲ့ဝန်ကြီးချုပ်တစ်ပြောင်းတင်နေဆိုတဲ့ conservative party လွတ်တော်အမတ်များရဲ့သဘောဆန္ဒရှင်းရှင်းလင်းလင်းဖြစ်သွားပါပြီ
။ရုရှားကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းကတော့ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ယူကရိန်းအပေါ်ထောက်ခံမှုတွေကိုကျေးဇူးတင်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကခေါင်းဆောင်တဦးတယ်လီဖုန်းဆက်ဆင်မှာပြောပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်နှုတ်ထွက်တဲ့အကြောင်းကိုဝန်내စွာကြားသိရပါတယ်။သူတင်မဟုတ်ဘဲယူကရိန်းလူမှုအတိုင်းဝိုင်းတစ်ခုလုံးကလည်းဗြိတိန်ဝန်ကြီးချုပ်ကိုစာနာပါကြောင်းယူကရိန်းသမ္မတယုံရဲ့ကြေညာချက်မှာပြောပါတယ်။ဗြိတိန်အနေနဲ့ယူကရိန်းကိုဆက်လက်ထောက်ခံပံ့ပိုးသွားမယ်ဆိုတာကိုယုံမှားတန်တရားမရှိချောင်းဒါပေမဲ့လည်းဝန်ကြီးချုပ်ဂျွန်ဆန်ရဲ့ဥဆောင်မှုနဲ့ဩဇာကြောင့်ဒီဆောင်ရွက်ချက်ကပို့ပြီးတော့ထူးခြားစေတယ်လို့ယူကရိန်းသမ္မတယုံရဲ့အကြီးညာချက်ကဖော်ပြပါတယ်။ရုရှားကျူးကျော်စစ်ကိုခုခံနေရတဲ့ယူကရိန်းကိုအနောက်နိုင်ငံတွေရဲ့ထောက်ခံပံ့ပိုးမှုတွေကိုရုရှားကတော့ပြည့်ရည်ပြူပါတယ်။Liberal အစိုးရတွေဟာနိုင်ငံရေးအယူဝါဒရေးရာနဲ့စီးပွားရေးပြဿနာကြီးတွေနဲ့ကြုံနေရတယ်ဆိုတာလူတိုင်းသိမြင်နေကြပါတယ်။ဗြိတိန်ရဲ့သက်တမ်းဝက်အခြေအနေဟာစိုးရိမ်စရာဖြစ်ပါတယ်။ထိမ့်မနိုင်သိမ့်မရဝယုံတုံကစောက်ထိုးဆင်းနေတယ်ဆိုပြီးကျွမ်းကျင်သူတွေကဖော်ညွှန်းကြပါတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရမာရီယာဇာခါရိုဗာကပြောသွားတာဖြစ်ပါတယ်။ရုရှားသမ္မတရုပ်ပြောခွင့်ရဒမီထရီပက်စကော့ကတော့
Он очень нас не любит. Мы его тоже.
Britain ဝန်ကြီးချုပ်ဂျွန်ဆန်ကရုရှားကိုအလွန်မှမနှစ်သက်သူဖြစ်တယ်လို့ရုရှားကလည်းသူ့ကိုမကြိုက်ပါဘူးလို့ပြောသွားတာပါ။ Britain ဆိုရာတွင်နိုင်ငံရေးရှုပ်ထွေးမှုကြောင့် Ukraine အပေါ် Britain ရဲ့ထောက်ခံပံ့ပိုးမှုထိခိုက်စရာမရှိဘူးလို့ Britain ကာကွယ်ရေးဝန်ကြီး Ben Wallace ကဇူလိုင်လ9ရက်နေ့ကြားသပတေးနေ့မှာပြောပါတယ်။
You know the assistance Ukraine we give is not just one person.
ကျွန်တော်တို့ Ukraine ကိုပေးနေတဲ့အထောက်ပံ့တွေဟာလူသူတယောက်ကပေးနေတာမဟုတ်ပါဘူး။ကျွန်တော်ကပေးနေတာလည်းမဟုတ်ပါဘူး။ဝန်ကြီးချုပ်ကပေးနေတာလည်းမဟုတ်ပါဘူး။အားလုံးရဲ့ကြိုးပမ်းမှုဖြစ်ပါတယ်
။ Britain နိုင်ငံ EU ထဲကနှုတ်ထွက်နိုင်ခဲ့တာအပါအဝင်သူ့အစိုးရလက်ထက်မှာအောင်မြင်ခဲ့တဲ့ကိစ္စတွေအတွက်ဂုဏ်ယူသလိုဆောင်ရွက်နိုင်ခြင်းမရှိတဲ့ကိစ္စတွေအတွက်လည်းစိတ်မကောင်းဘူးလို့ Britain ဝန်ကြီးချုပ်ဂျွန်ဆန်ကကြာသပတေးနေ့မင်ကွန်းမှာထည့်သွင်းပြောပါတယ်။ဥရောပသမ္မဂ EU ရဲ့ Brexit ကိစ္စညှိနှိုင်းရေးမှူးဟောင်း Michael Barnier ကတော့ Britain ဝန်ကြီးချုပ် Boris Johnson နှုတ်ထွက်မှုဟာဆိုရင် Britain နဲ့ဆက်ဆံရေးမှာစာမျက်နှာသစ်ဖွင့်လှစ်လိုက်တာဖြစ်တယ်လို့ဇူလိုင်လ9ရက်နေ့ကြာသပတေးနေ့မှာ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ဗြိတိန်မှာဝန်ကြီးချုပ်တစ်အစမထိုးနိုင်ခင်အထိလက်ရှိဝန်ကြီးချုပ် Johnson ကဆက်လက်တာဝန်ယူမှာဖြစ်ပါတယ်ဗြိတိန်နိုင်ငံရဲ့နိုင်ငံရေးစနစ်အရရွေးကောက်ပွဲတွေမကျင့်ပနိုင်ချိန်မှာအာဏာရပါတီဝင်လွှတ်တော်အမတ်တွေကပဲဝန်ကြီးချုပ်ကိုဖယ်ရှားနိုင်တာဖြစ်ပါတယ်။ပြည်သူတွေအနှင်းထတဲ့ဝန်ကြီးချုပ်တာဝန်ကနေနှုတ်ထွက်မှာမဟုတ်ဘူးလို့ဗုဒ္ဓဟူးနေ့အထိမစ္စတာဂျွန်ဆန်ကပြောနေခဲ့တာပါ။ Boris Johnson ဟာ2019ခုနှစ်မှာ Conservative ပါတီခေါင်းဆောင်အဖြစ်ရွေးချယ်ခံခဲ့ရပြီးဝန်ကြီးချုပ်ဖြစ်လာခဲ့သူဖြစ်ပါတယ်ရှင်။